အေယဝရီသတင်းဌာနပြည်တွင်းထုတ်ဝေခွင့်လိုင်စင်မှာထုတ်ဝေသူဖြစ်နေတဲ့ပြည်သူပါတီဗဟုအလုပ်မှုဆောင်ဦးတောင်းဝင်းကိုစစ်ကောင်စီကထောင်နှံတစ်သက်ချမှတ်နိုင်တဲ့ပုံမှန်နဲ့တရားဆွဲဆိုဖို့ပြင်နေတယ်လို့သူ့ရဲ့အကျိုးဆောင်ရှေ့တင်ကပြောပါတယ်။လက်ရှိမှာတော့ဦးတောင်းဝင်းကိုအင်းစိန်အကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းထားတာပါ။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုရဲမုံကပြောပြပေးပါမယ
်။ဦးတောင်းဝင်းကိုစစ်ကောင်စီကပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့ကအဲဇင်းဝင်စစ်ပြီးနေငါနေဖမ်းဆီးသွားကအော်တိုဘားလာထဲမှာပဲအင်းစိန်ထောင်ကိုပို့ဆောင်ခဲ့တာဖြစ်တယ်လို့မိသားစုနဲ့နှီးဆက်သူတူက VOA ကိုပြောပြပါဗျ။ဦးတောင်းဝင်းကိုလာမယ့်နိုဝင်ဘာလ10ရက်နေ့မှာရုံးထုတ်စစ်ဆေးဖို့ရှိတယ်လို့သူ့ရဲ့ရှင်းနေက VOA ကိုပြောပါဗျ။
ဦးတောင်းဝင်းရဲ့ရှင်းနေကမင်းတို့ပြီးခဲ့တဲ့ရုံးချိန်မှာတော့ CMB ပဲလုပ်ပါသေးတယ်ခင်ဗျာ။ဒီပြည်သူတွေညှိနှိုင်းပေါ့နော်။ CMB ကိုပြန်ချိန်ထားပါတယ်။124ဘုမတရား24ကကြီးပေါ့နော်။ဒီအောင်ရဲ့ချက်ချက်ဝင်တာဝန်ခံဖြစ်နေတဲ့အဆွဲခံတာကတော့ဒါမှတော့ဟိုကျန်တဲ့သူကဘောဒီမှာမရှိတော့ဘဲအိမ်တိုင်းရောက်သွားပြီလေအဲအဲ့မှာကျန်ခဲ့တာတောင်းဝင်တယောက်ဝင်ကျန်ခဲ့တာတောင်းဝင်ရဲ့လက်ရှိဟိုဘာကသူကအဲ့ရဒုက္ခပါတယ်လို့သူကမကြင်ညာထားဘူးကြင်ညာထားတဲ့အခါကျတော့ ERV နဲ့ပတ်သက်သူ့မှာတာဝန်ရှိတယ်ဆိုပြီးတော့တရားစိုးလိုက်တာပဲ
2022ခုနှစ်ဖေဖော်ဝါရီလ1ရက်အာဏာသိမ်းမှုဖြစ်ပွားပြီးနောက် ERV သတင်းဌာနအပါအဝင်သတင်းမီဒီယာများကိုစစ်ကောင်စီကပိတ်ပင်တာတွေလုပ်ခဲ့ပါတယ်အဲ့ဒီလိုပိတ်ပင်ခဲ့တာမျိုးအေဝရီသတင်းဌာနဟာပြည်တွင်းမှာသတင်းထုတ်လုပ်မှုတွေရပ်ဆိုင်းလိုက်ပြီးအရင်စစ်အစိုးရတွေလက်ထက်တုန်းကလိုပြည်ပမှာပြန်လည်အခြေစိုက်ပြီးအွန်လိုင်းမီဒီယာအနေနဲ့သတင်းတွေဆက်လက်လုပ်ကိုင်နေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့အော်တိုဝါလာ12ရက်ကကြိုက်ထီးဦးတောင်ကြီးကင်မွန်စခန်းမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့သတင်းရေးသားရမှာစစ်ကောင်စီတပ်မတော်ရဲ့ဂုံတိုက်ခါထိပါစေတယ်ဆိုတဲ့စွပ်စွဲချက်နဲ့အေဝရီသတင်းဌာနကိုတရားစွဲမယ်လို့စစ်ကောင်စီဘက်ကပြောဆိုထားပါတယ်။အဲ့ဒီလိုထုတ်ပြန်မပြောဆိုခင်ကတည်းကဦးတောင်းဝင်းကိုဖမ်းဆီးခဲ့ပြီးတရားစွဲဆိုဖို့ပြင်ဆင်ခဲ့တာဖြစ်ပါတယ်။အေယဝရီသတင်းဌာနအဒီတာသူဖြစ်တဲ့ဦးရဲနီကတော့လက်ရှိဖမ်းဆီးတရားစွဲဆိုခံရတဲ့ဦးတောင်းဝင်းဟာအေယဝရီသတင်းထုတ်လုပ်မှုတွေနဲ့ပတ်သက်လို့တာဝန်ရှိသူသူမဟုတ်ပဲအခုလိုတရားစွဲတာကတရားမျှတမှုမရှိဘူးလို့စစ်ကောင်စီကိုဝေဖန်ပြောဆိုလိုက်ပါတယ်
။ပြောနိုင်တာကဦးတောင်းဝင်းဒီအေယဝရီနဲ့ဘာမှမဆိုင်ဘူး။အေယဝရီသတင်းကန်းကလို့အဒီတာတွေကဆုံးဖြတ်ချက်တွေနောက်ပြီးတော့ဘာတရင်တွေဘလို့ရေးပြီးတော့ဘလို့ဖော်ပြမယ်ဆိုတဲ့နေ့စဉ်ထုတ်လုပ်ချက်တွေဟာကိုတောင်းဝင်းနဲ့လုံးဝမဆိုင်ပါဘူးခင်ဗျာ2021အလားဒီဖေဖော်ဝါရီနောက်ပိုင်းအာနာစီအာနာပိတ်မှုကြောင့်တရင်စာလွတ်လပ်ခွင့်တွေပျောက်ဆုံးသွားပြီးတော့တရင်သမားတွေလုံခြုံရေးနဲ့အန်ဒီကိုစိုးရိမ်ကြရတဲ့အတွက်ကြောင့်ကျွန်တော်တို့မြန်မာပြည်တွေကကျွန်တော်တို့ရဲ့လုပ်ငန်းတွေကိုအဲ့အချိန်တွေကရပ်ဆိုင်ခဲ့ပါတယ်ခင်ဗျာဟိုသူနဲ့ဘာမှမသက်ဆိုင်ပဲနဲ့ဒီလိုမျိုးပုံမှန်အကြီးကြီးနဲ့ဆွဲပြီးတော့ဖန်စီဒီအရေးယူတာဒီလုံးဝကိုအဲ့လိုမျိုးဟိုမဖြစ်တဲ့ကိစ္စလို့ကျွန်တော်ကတော့အဲ့လိုမျိုးဟိုမြင်ပါတယ်ခင်ဗျာ
တမရဟောင်းဦးသိန်းစိန်လက်ထက်တုန်းကပြည်ပအခြေဆိုင်အေဝရီသတင်းဌာနဟာပြည်တွင်းမှာသတင်းလုပ်ငန်းလုပ်ဖို့အတွက်တရားဝင်တင်ပြရမှာပြည်တွင်းနေသူသူကနေလုပ်ငန်းလိုက်စင်လျှောက်ပေးဖို့လိုအပ်တာကြောင့်ခင်မင်းရင်းနှီးသူဦးတောင်းဝင်းကကူညီပေးခဲ့တာဖြစ်တယ်လို့လည်းဦးရဲနီကပြောပါတယ်စစ်ကောင်စီဘက်ကတော့လက်ရှိဖမ်းဆီးတရားစွဲဆိုခံရတဲ့ဦးတောင်းဝင်းဟာအေဝရီသတင်းဌာနအတွက်သတင်းအေဂျင်စီနဲ့ထုတ်ဝေခြင်းလုပ်ငန်းအတိအမှတ်ပြုလက်မှတ်များရယူထားတာမျိုးဆိုကအခုလိုအရေးယူတာဖြစ်တယ်လို့တရားရုံးမှာတင်ပြထားပါတယ်နောက်ပြီးပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေပုံမှန်8ပုံမှန်ကွဲခါခွေးပါစီကံချက်ကိုလိုက်နာခြင်းမရှိဘဲနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးအများပြည်သူအေဂျင်တရားရေးတို့ကိုထိခိုက်စေတဲ့အကြောင်းအရာများကိုရေးသားလွှင့်တင်ဖော်ပြခဲ့သည့်အတွက်ဆိုကအေယဝရီသတင်းအေဂျင်စီနဲ့ထုတ်ဝေခြင်းလုပ်ငန်းအသီးသီးကို2022ခုနှစ်အောက်တိုဘာလ26ရက်မှစတင်ကပိတ်သိမ်းလိုက်ပြီလို့ထုတ်ပြန်ထားပါတယ်။ဦးတောင်းဝင်းကိုဆွဲဆိုထားတဲ့ပုံမှန်တစ်နှစ်လေးကကြီးဟာအစိုးရကိုအမုန်းထားမလေးစားအောင်စာနဲ့ရေးသားထုတ်ဝေတာပြောဆိုတာလှုံ့ဆော်တာမျိုးလုပ်ရင်အရေးယူနိုင်မှုပြဋ္ဌာန်းထားတဲ့ပုံမှန်တစ်ခုဖြစ်ပြီးပြမှုထင်ရှားတယ်လို့ဆုံးဖြတ်ခံရရင်ငွေရန်နှင့်တကွတသက်တကျွန်းတန်ဖြစ်စေငွေရန်နှင့်တကွတသက်တကျွန်းအောက်ရော့သည့်တကျွန်းတန်ဖြစ်စေငွေရန်နှင့်တကွ၃နှစ်အထိထောင်တန်ဖြစ်စေငွေရန်တသက်ဖြစ်စေချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားပါရခင်ဗျာ